ရုရှားနိုင်ငံနောက်ပိုင်းဒေသတွေမှာဒီကနေ့ယူကရိန်းကပြစ်လွတ်လိုက်တဲ့ drone တရားကြောင့်လေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံမှာပက်ထင်းတပ်မစ်ဆိုင်တုံးထိမှန်ရာကလူ18ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ရုရှားရဲ့ဒေသခုနှစ်ခုမှာညဘက်ပစ်ခတ်တဲ့ယူကရိန်း drone 130ကိုဖျက်ဆီးနိုင်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားနယ်စပ်ဒေသတွေကိုအဓိကထားတက်ခက်ခံရမှုအတွင်းကတ်စဒေတာမှာတော့ drone 43ခုကိုပစ်ချခဲ့တယ်လို့လည်းပြောဆိုထားပါတယ်။ Nizhny Novgorod ဒေသစာဇင်းမြို့ကလက်နက်စေယုံနီလေကြောင်းရန်ကာဝေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေကိုလည်း internet လူမှုကွန်ရက်ဒီမှာတွေ့မြင်ခဲ့ကြရတာပါ။စစ်မှုဆောင်နေမြေတက်ခက်ခံရမှုကိုကာဝေးရာကတပ်ဖွဲ့ဝင်၄ဦးဒဏ်ရာရကြောင်းလည်းဒေသခံအုပ်ချုပ်ရေးမှုကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံကာဖီမြို့မှာရုရှားရဲ့ပက်ထင်းတပ်မစ်ဆိုင်တုံးနှစ်ခုထိမှန်ရာကလူ18ယောက်ဒဏ်ရာရပြီးနေစီးပွားရေးလုပ်ငန်းတွေဖျက်ဆီးတဲ့အကြောင်းဒေသခံအုပ်ချုပ်ရေးအဖွဲ့အကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ။